ဒီစင်ချောင်းထဲမှာဖြစ်ပေါ်နေတဲ့ဖိနှိပ်မှုတွေနဲ့အာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်နေနေတဲ့နိုင်ငံရေးအကျဉ်းသား200ကျော်ဟာထောင်ရပေးတဲ့အစအစာတွေကိုလက်မခံပဲဆန္ဒပြနေကြပါတယ်။လာမယ့်တီတော်စုနှစ်အထိဒီတပိတ်ကိုဆက်လုပ်သွားဖို့ဆုံးဖြတ်ထားတယ်လို့အကျဉ်းသားတွေနဲ့နှိစက်တဲ့အတိုင်းဝန်ကဗီဒီယိုကိုပြောပါတယ်။ရန်ကုန်ကပြပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းကြေပြပေးပါဦးခင်ဗျာ
။ဆီယနာဒိနာကိုလက်မခံတာအကျဉ်းသားတွေရဲ့ရာသင့်ရထိုက်တဲ့အခွင့်အရေးတွေနေရတာကြောင့်အခုလိုဆန္ဒခံဆန္ဒပြရတာလို့အင်းစိန်ထောင်တွေကအကျဉ်းသားတူကပြောပါတယ်။သူရဲ့သဘောထားကိုရှေ့နေတူရဲ့အကူအညီနဲ့ VOA ကိုတစ်ဆင့်ပြောပြခဲ့တာပါ။အကျဉ်းသားတော်များကဆရာနာသိန်းတစ်နှစ်ပြည့်တဲ့ဖေဖော်လ1ရက်ကနေ3ရက်နေ့ထိအစာလုံးဝမစားဘဲဆန္ဒပြခဲ့ကြပြီးအဲဒီနောက်ပိုင်းမှာတော့ထောင်ကပေးတဲ့အစားအသောက်မှန်သမျှကိုမစားဘဲဆက်ပြီးတော့ဆန္ဒပြနေကြတာပါ။
ဒီလိုလေအခုအစားအသောက်ဆန္ဒပြတာဒီဆန္ဒတွေဟောအခုဆိုရင်လည်းအဆက်မရှိပါဘူးဒီနေရာပေါ့လေ။ဆောင်းဝါဟောတော့မစားဘူး။အခုဆိုရင်တို့မစားလား။အဓိကချက်ကလည်းကျွန်တော်တို့ရဲ့နိုင်ငံရေးအစိုးရတွေရဲ့ဟိုပေါ့နော်။ဟိုရတဲ့နေဆိုတဲ့အခုရေးတွေတော့ကျွန်တော်ကဟိုဆန်းဆန်းလေးနဲ့တော့နားလို့တယ်။ကျွန်တော်တို့အထူးသဖြင့်ဒီလက်ဒီအနာဂတ်မှာတော့ပတ်သက်ပြီးတော့မှကျွန်တော်တို့လက်မခံပါဘူး။ဒီလိုကျွန်တော်ဆန္ဒပြတာဖြစ်ပါတယ်လို့ဒီချက်ဆက်ပါမှာ
ကနဦးသုံးရက်မှာအစံကခန့်ဆန္ဒပြခဲ့ပြီးနောက်ပိုင်းထောင်ကပြီးတဲ့အစာကိုလက်မခံနဲ့ကို့မှာရှိပြီးသားရိခါကြောက်တွေကိုပဲခြွေတာစားသုံးနေကြတာကြောင့်ရိခါပြက်ပြီးစိုးရင်စရာရှိလာနိုင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ SPPS မှာတာဝန်ယူခဲ့ဦးတဲ့နိုင်ငံရေးအကျဉ်းသားဟောင်းတူကပြောပါတယ်သူတို့အနေနဲ့လည်းအင်းစိန်ထောင်တွေကနိုင်ငံရေးအကျဉ်းသားတွေပြိနှိပ်ခံနေရတဲ့ကိစ္စကိုမပြတ်စောင့်ကြည့်နေတယ်လို့ VOA ကပြောပါတယ
်တော်လို့ဒီကဲတော့လည်းဒီလိုနဲ့ပေါ့သောင်းတဲ့သောင်းကိုဆက်သွားတာရှိတယ်။တိုက်ကြည့်စကိုင်းနဲ့စကိုင်းကိုဆက်သွား။ဒါတော့အာဟုဒါရီလုံးပြီးတော့လည်းလုံးတာဖို့ပြီးတာဖို့ဒီလိုပူဆက်မှုတွေကထောင်ထဲမှာရှိရပါဗျာ
။ဆီယနာဒိနာကိုလက်မခံကြောင်းပြသဖို့တနင်္ဂနွေလုံးဒီပါပါဝင်တဲ့အတန်တိတ်တပိတ်ကို2021ဒီဇင်ဘာလ10ရက်နေ့မှာပထမဆုံးကျင်းလုပ်ခဲ့ကြပါတယ်။နိုင်ငံရေးကျင်းသားစုကလည်းအချင်းထောင်တွေကနေဒီအတန်တိတ်တပိတ်ကိုပါဝင်ခဲ့ကြတာပါ။ဒီအကျဉ်းတော်အတန်းတည်းတွေကိုဥဆောင်ခဲ့တယ်လို့ယူဆရတဲ့နိုင်ငံရေးကျင်းသားတချို့ကိုတိုက်ပိတ်ပြီးပြင်းပြင်းထန်ထန်ရိုက်နှက်ခဲ့ကြတယ်လို့ရှေ့နေတချို့ကပြောပါတယ်။ဒဏ်ရာပြင်းပြင်းထန်ထန်ရပြီးဆေးကုသခွင့်မရတဲ့သူတွေထဲမှာဓမ္မနိုင်ငံလူဆိုင်ရာတောင်းသားများတမကဘာဂတဗဟုမှာတာဝန်ယူထားတဲ့လူငယ်တွေလည်းပါဝင်ခဲ့တာပါ။နိုင်ငံတော်ဂျီနိုပြည့်စုံမှုပုံမှာ905နဲ့အချင်းကြနေတဲ့မြန်မာတောင်ကျွတ်မြစ်ထားရပ်ကွက်ကကိုအောင်အောင်ဟာဖေဖော်ဝါရီလ6ရက်နေ့မှာအင်းစိန်ထောင်ထဲမှာပဲတည်ဆုံသွားပါတယ်။သူဟာထောင်ထဲမှာရိုက်နှက်ခံရတဲ့ဒဏ်ရာတွေနဲ့တေဆုံးခဲ့တယ်လို့သတင်းထွက်ခဲ့ပြီးနဲ့ထောင်အာဏာပိုင်တွေကတော့အဆုတ်ရောဂါကိုအကြောင်းပြခဲ့တယ်လို့သူနဲ့နှီးဆက်တဲ့ရှေ့နေတချို့ကပြောပါတယ်။ကိုဗစ်ကာယရောဂါကိုအကြောင်းပြပြီးထောင်ထဲဆန္ဒပြမှုတွေပြင်ပကိုမပေါက်ကြအောင်ရှေ့နေတွေနဲ့အကျဉ်းသားတွေကိုတွေးဆခွင့်မပေးရဘဲလဲရှိနေပါတယ်
။ဒီနောက်ပိုင်းကတော့ရှေ့နောက်ဆူသွားပြီးတောင်းတော့လည်းမပေးနိုင်ဘူး။ဟောဒီလိုရှိခံတဲ့ဥပဒေရှိတယ်။မင်းတို့ပြည်ရင်ပြည်နဲ့သူတို့ဘောပြာပုံလာမျိုးရှိတယ်ပေါ့။ဒါကတော့လေရောဂါအရင်ပါလာတဲ့ဥပဒေရှိတော့ဘောထောင်ထဲမှာစဉ်းစားကြဘာမှအခုကပေးဘူးပေါ့
။အလားတူမကြသေးခင်ကလည်းနိုင်ငံရေးကျင်းသားအယောက်များရှိနေတဲ့သတိုင်းတိုင်းမုံရွာချင်းထောင်ထဲမှာလည်းဖိနှိပ်မှုတွေရှိနေတယ်ဆိုတာကိုလူခွင့်ရေးရှိနေတချို့ကအသိပေးခဲ့ပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း EPP ရဲ့ဖေဖော်ဝါရီလ10ရက်နေ့ကထုတ်ပြန်တဲ့အချက်အလက်အရဆိုရင်စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးချုံနောက်ခံရသူအရေအတွက်ဟာ934ယောက်ရှိသွားပြီဖြစ်ပါတယ်။အဲဒီထဲမှာတချို့ကမျက်ကွယ်ပြစ်ဒဏ်ဆမခံရသလိုတချို့လည်းနှစ်ရှည်ထောင်ဒဏ်တွေနဲ့ရဝေးအကျဉ်းထောင်တွေစီပြောင်းရွှေ့ခံထားရပါတယ်။စစ်ကောင်စီကတော့ EPP ကထုတ်ပြန်တဲ့အချက်အလက်တွေကိုလက်မခံဘဲငြင်းပယ်ထားပါတယ်ခင်ဗျာ။